အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ Don't see the way to wallow me you know to take the key to my always rushing me we would do darling do che wa boya tu top le sui le messi te
ya nai che tan to ta shin mya ko mingala ni ye le pa se lo nu kho set ta lai ba le shi to ta shin mya shi tu ta phin le su ni me so re a si zin le ma man ta ni phi a ta shu shai ba so re jam ma ye tadin saka le ko tma romi ne a tu
jano simon no ga
chin pya be twa ma be phit ba le shi ညာလင့်ကျန်တန်တတရှင်များရှင်လေကောင်းလေတန်များစွာရှိနေပေမယ့်အကောင်းဆုံးခံစားရရှိနိုင်မှုအတွက်မှန်ကန်စွာအသက်ရှူတတ်ဖို့လိုအပ်ပါတယ်ရှင
်ရူမီတင်ပြပေးခဲ့သလိုပဲမှန်ပါတယ်ခင်ဗျာမှန်ကန်တဲ့နီးလတ်နဲ့အသက်ရှူရင်ခန္ဓာကိုယ်လုံးဆောင်မှုကိုပုံမထျောက်စေဖို့အတွက်ကူညီပေးပါတယ်အဓိကအရာကတော့ရင်ဝမ်းကြွက်သားနဲ့ဝမ်းပိုက်ကြွက်သားတွေကိုအသုံးပြုရမှာဖြစ်ပါတယ်ခန္ဓာကိုယ်အနေထားကိုလည်းမတ်တပ်ထားပါမယ်ရင်ဝမ်းချကြွက်သားနှိမ့်ဆင်းသွားတဲ့အခါPI ရောနေစီပြီးတော့လေကအဆုတ်တင်းတဲ့ကိုတိုးဝင်သွားပါတယ်ခန္ဓာကိုယ်အနေထားကိုလည်းမမတ်ထားရပါမယ်ရင်ဝမ်းချကြက်သားနှိမ့်ဆင်းသွားတဲ့အခါ PI ရောနေစီပြီးလေကအဆုတ်တင်းတဲ့ကိုလည်းတိုးဝင်သွားပါတယ
်တငယ်ချင်းဆိုင်မွန်ပြောသားသလိုပါပဲအဆုတ်အတွင်းမှာရှည်ရဲ့အတွင်းနီဦးရဲ့ဟီမိုဂလိုဘင်ဟာဆိုလို့ရှိရင်ကျမတို့ရှူသွင်းလိုက်တဲ့လေနဲ့ပေါင်းဆက်သွားပြီးတော့သွေးကခန္ဓာကိုယ်ဆဲရီစီကိုတည်ဆောင်ပေးပါတယ်ဆဲရီမှာအဲ့ဒီအောက်ဆီဂျင်စီဝကမလုပ်ငန်းရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပြောင်းလဲမှုကိုလည်းထောက်ပံ့ပေးထားပါဗျ။အဲ့ဒီနောက်မှာတော့ဆွန့်ပစ်ပစ္စည်းအဖြစ်ကာဗွန်ဒိုင်အောက်ဆိုဒ်ထွက်လာပြီးအဲ့ဒီထက်ကိုသွေးဦးနီကပြင်ပကိုရှူထုတ်ဖို့အဆုတ်စီကိုပြန်ပြီးတော့တည်ဆောင်လာပေးပါဗျ။ကျုံပြီးတော့ဆန့်ပြီးတော့ရနိုင်တဲ့အဆုတ်တ िश ူအားဆိုရင်ငကိုမူလအနေထားကိုပြန်ကျုံသွားပါဗျ။တ
ော်ရရှိများခင်ဗျာ။ယူဝမ်းချကြက်သားကိုဒုတိယနှလုံးလိုလည်းခေါ်ဆိုလို့ရပါဗျ။ရင်ဝမ်းချကြွက်သားအနေနဲ့ခြေထောက်ကြွက်သားတွေကနှလုံးရဲ့ပြားမရောက်နိုင်တဲ့သွေးပြန်ကြောတွေကိုမြစ်ပြီးတော့နှလုံးစီသွေးရောက်ဖို့လည်းကူညီပေးပါတယ်။သောတာရှင်များခင်ဗျာအသက်ပြင်းပြင်းရှူရိုက်ပေးခြင်းဖြင့်အကျိုးကျေးဇူးများများစွာလည်းရရှိနိုင်ပါတယ်
။တငယ်ချင်းဆိုင်မွန်ပြောခဲ့သလိုပါပဲအသက်ပြင်းပြင်းရှူရှိုက်ခြင်းဖြင့်ရရှိတဲ့ဒီအကျိုးကျေးဇူးတွေကတော့နှိမ့်ချိုက်စွာအိပ်ပျော်စေတယ်။အကားမြဝါဒကိုလည်းရရှိစေနိုင်တယ်။ပုံမှန်တန်ဆန်းလင်မြန်စွာလည်းလှုပ်ဆောင်နိုင်တယ်။ပုံမပြီးတော့ပြန်ရှင်စွာလဲနေထိုင်နိုင်တယ်စိတ်တပေးတာအရာတော့စိတ်ငြိမ်သက်မှုကိုပေးပါတယ
်ဒါတွေမကတိပါဘူးခင်ဗျာလက်ဆက်မှုကိုလည်းခံစားရပါတယ်အနာငိမ့်တာစိတ်နှလုံးထဲနှိုးဆော်မှုခံရပြီးပုံမရှင်လန်းစွာတွေးခေါ်လာနိုင်ပါတယ
်တော်ရရှင်များရှင်မှန်ကန်တဲ့အနေထားဆိုရင်အသက်ရှူတဲ့လုပ်ငန်းကိုအားပေးပြီးတော့အကောင်းမြတ်ဝါဒကိုလည်းဖြစ်စေပါတယ
်ဒါပေမဲ့ကျွန်တော်တို့ရဲ့ကိုယ်အနေထားယူရွေးမယ်ဆိုရင်တော့အသက်ရှူမှုလုပ်ငန်းကိုလည်းအဟန့်ထားဖြစ်စေပါတယ်ကုန်းနေကိုင်းနေတဲ့ခန္ဓာကိုယ်အနေထားကရိုက်ခံရသလိုပဲပြပဲ့ခံရသလိုမျိုးထင်စီပြီးတော့အဆုတ်ကိုဖိထားရလဲရောက်ပါတယ်
။တောတာရှင်များရှင်ကျမတို့အနေနဲ့လည်းမှန်ကန်တဲ့နည်းလမ်းများဖြင့်အသက်ရှူခြင်းဖြင့်စိတ်ငြိမ်သက်မှုအပေါင်းကိုခံစားရရှိနိုင်ကြပါစေ
Thank you.
စိတ်နဲ့လူတိုင်းမှာအကောင်းရှိတယ်လို့ဆိုလဲရှိမှာပဲလို့ပြောထားတတ်ကြပါလေကျွန်တော်တို့တမန်ကျမ်းစာရဲ့သူရဲကောင်းများအကြောင်းကြားသိရပါများလာတဲ့အခါမှာသူတို့လဲငါတို့လိုလောကရန်တရားမှာကျင်လည်တဲ့တမန်လူသားတွေပါပဲလို့သဘောထားလေးရှိတတ်ကြပါလေဥပမာအနေနဲ့တမန်တော်ဝုဒ္ဓမှာဘာနဘတတ်တာချင်းဤသားစေတနာထက်တန်သူရရောသူအကျဉ်းနာတရားပြည့်ဝသူယုံကြည်ခြင်းနဲ့ပြည့်ဝသူတန်ရှင်သောဝိညာဉ်တော်နဲ့ပြည့်ဝသူတန်ရှင်သောဝိညာဉ်တော်ဤဥဆောင်မှုကိုခံယူတော်သူဖြစ်တယ်လို့ချီးကျူးဂုဏ်ပြုထားတာတွေ့ကြရပါတယ်။ပေါလုကတော့သူများနဲ့မတူတမူထူးခြားတဲ့လူသားမျိုးပါ။လူဆိုးကောင်းဆောင်နမတ္တိဘဝမှာဖျားသခင်ရဲ့အမှုတော်ဆောင်ဖြစ်လာခဲ့တာပါ။ခရိယာဘာသာဝင်ဟူသမျှကဘာမြေပေါ်ကနေလုံးဝဖယ်ရှားပစ်ဖို့လှုပ်ဆောင်နေရကနေပြီးတော့ဖျားသခင်ကသူ့ရဲ့ဘဝလုံးဝပြောင်းလဲစေခဲ့ပြီးဖျားသခင်ရဲ့အမှုတော်ဆောင်ကြီးတစ်ယောက်အဖြစ်ပြောင်းလဲပေးလိုက်ပါပြီ။ဖျားသခင်ရဲ့အမှုတော်ဆောင်တမန်ကျမ်းစာရဲ့သူရဲကောင်းတဦးဖြစ်တဲ့ရှင်ပေါလုအကြောင်းကိုလေ့လာကြည့်ရင်တမန်ကျမ်းစာရဲ့သူရဲကောင်းအနေနဲ့မှာရဲရဲတောက်တတ္တိနဲ့ပြင်းထန်တဲ့စိတ်ဓာတ်ရှိတဲ့အပြင်ဇွဲလုံးလထူခဲ့ပြီးထူခဲ့တဲ့စွမ်းဆောင်ရည်နဲ့ပြည့်ဝတဲ့သူတဦးလည်းဖြစ်ပါတယ်။ဒါပေမဲ့တမန်တော်ဝုဒ္ဓခန်းကြီး15အငယ်39ကိုဖတ်ကြည့်ရင်အာသင့်စရာပါပဲ။တမန်တော်ဝုဒ္ဓခန်းကြီး15အငယ်39မှာထိုအကြောင်းနဲ့အချင်းချင်းမသိမတင်တခြားစီသွားလေလို့ဖော်ပြထားပါဗျ။ခြေတော်တမန်မိတ်ဆွေပေါင်းတို့ခင်ဗျာတမန်တော်ကြီးများဘာကြောင့်ဒီလိုသဘောထားကွဲရပါသလဲ။ဘာနှပါရဲ့တူယောဟန်မာကုကိုဒုတိယသာသနာခရီးမှာခေါ်ဖို့မခေါ်ဖို့နဲ့ပတ်သက်လို့စိတ်ဆက်လို့မရဘဲပေါလုနဲ့ဘာနှပါသဘောထားကွဲခဲ့ကြရတာပါ။မဟာသာသနာပြုခရီးမှာယောဟန်မာကုကပထမသာသနာပြုခရီးမှာယောဟန်မာကုကအဆုံးအထိမလိုက်ဘဲယေရုရှလင်မြို့ကိုခရီးတစ်ဝက်နဲ့ပြန်ခောက်သွားခဲ့လို့ဒုတိယသာသနာခရီးမှာတော့ပေါလုကခေါ်မသွားလို့ပြီမဲ့ဘာနှပါကတော့တူတူဖြစ်တဲ့ယောဟန်မာကုကိုစမ်းသပ်ခေါ်ဆောင်နေတာဖြစ်ပါတယ် ဒီပြဿနာအတွက်သဘောထားချင်းမတိုက်ဆိုင်ကြတော့လို့ဒုတိယသာသနာခရီးမှာတော့ပေါလုနဲ့ဘာနဘတယောက်တခြားစီထွက်ခဲ့ကြတာဖြစ်ပါတယ်။ဘာနဘနဲ့ယောဟန်မာကုတို့ကုပရုဂျွန်အခုစိုက်ပရက်ဂျွန်ဖြစ်ပါတယ်။စိုက်ပရက်ဂျွန်ကိုသာသနာပြုခီးထွက်သွားကြပါပြီ။ပေါလုနဲ့သီလာကတော့တကွဲတပြားထွက်သွားကြတာပါ။သီလာဆိုတာကယေရုရှလင်မြို့ကောင်စီကရေးတဲ့စာကိုအန်တီယုတ်မြို့အသင်းတော်အတွက်ယူဆောင်လာခဲ့တဲ့လူငယ်တစ်ဦးဖြစ်ပါတယ်။သီလာနဲ့ပေါလုတို့ကောင်းကောင်းသိတဲ့အပြင်ရင်နှီးထားခဲ့တဲ့လူငယ်တဦးဖြစ်တဲ့အတွက်ပေါလုကသီလကိုပုံမူယုံကြည်စိတ်ချတာလည်းဖြစ်ပါလိမ့်မယ်။ဒါပေမဲ့နောက်ပိုင်းမှာတော့ယောဟန်မာကုအပေါ်သဘောထားရှင်ပေါလုပြောင်းလဲသွားခဲ့တာတွေ့ရပါတယ်။ဥပမာအနေနဲ့ကြည့်မယ်ဆိုရင်ကိုလိုသဲဩဝါဒစာမှာရှင်ပေါလုကရောမအကျဉ်းအောင်အတွင်းယောဟန်မာကုနဲ့အတူနေရပုံအကြောင်းနဲ့ဖိလမုန်ဩဝါဒစာမှာလည်းယောဟန်မာကုဟာသူနဲ့အတူအမှုတော်ဆောင်ပဲဖြစ်တယ်လို့ဖော်ပြထားတာတွေ့ကြရပါတယ်။ရှင်ပေါလုနောက်ဆုံးအချိန်ယောမကျင်းအောင်နဲ့ကနေတိမောသေကိုရေးပေးလိုက်တဲ့စာထဲမှာတော့တိမောသေဩဝါဒစာဒုတိယစာအခန်းကြီး၄အခန်းငယ်၁၁မှာယောဟန်မာကုသည်ဆရာအမှုကိုပြုရာမှာငါအကျိုးရှိ၏လို့ချီးကျူးဖော်ပြထားတာတွေ့ကြရပါတယ်။ဒုတိယသာသနာခရီးကိုအစပြုကြရမှာစိတ်တော်ဓာမညီမညွတ်နဲ့အစပြုခဲ့ကြပေမဲ့ဖျားရှင်ကဒုတိယသာသနာခရီးကိုလည်းကောင်းကြီးပေးတော်မူပါတယ်။ဒုတိယသာသနာခရီးမှာပေါလုနဲ့သီလာကလုတ်တရမြို့ဘက်ကိုခရီးထွက်ခဲ့ကြပါတယ်ပထမရန်နာတဲ့လုတ်တရမြို့ရောက်တော့တိမောသေကိုတွေ့လို့တိမောသေကိုခေါ်ပြီးပေါလုသီလာနဲ့တိမောသေတို့သုံးဦးသာသနာပြုအဖွဲ့ကဂီလပြည်ပြုကိပြည်နဲ့ဂလာတိပြည်များကိုလှည့်လည်ဟောကြားခဲ့ကြတာပါပြုကိပြည်ဆိုတာကအခုတူရကီနိုင်ငံဖြစ်ပါတယ်အဲ့ဒီအချိန်ကအသင်းတော်ကဘယ်သူအမှန်တကယ်ဦးဆောင်နေပါသလဲယေရုရှလင်ကောင်စီကတဘာပတိအနေနဲ့ဥဆောင်နေတဲ့ရှင်ယာဂုတ်ဖြစ်ပေမဲ့အသင်းတော်ကိုအမှန်တကယ်ဥဆောင်နေတာကတန်ရှင်သောဝိညာဉ်တော်ဖြစ်ပါတယ်။ရှင်လုကာရဲ့မှတ်တမ်းတင်ထားပုံကိုတမန်တော်ဝုဒ္ဓအခန်းကြီး16အငယ်6ကနေ8ကိုကျွန်တော်ဖတ်ပြပါရစေ။ဖြူကိပြည်ဂလာတိပြည်ကိုရှောက်သွားပြီးအာရှိပြည်နှုတ်ကပတ်တရားတော်ကိုမဟောစေခြင်းကတန်ရှင်သောဝိညာဉ်တော်သည်မြစ်သားတော်မူသဖြင့်မူတိပြည်တို့ရောက်၍ဘိတုံပြည်တို့တွားမိပြုကြစဉ်ဝိညာဉ်တော်သည်အခွင့်ပေးတော်မမူသောကြောင့်မူတိပြည်နာမှာရှောက်၍တယောမြို့ကိုရောက်ကြ၏လုပ်ငန်းဆောင်ရွက်ရာမှာပိုင်မိုင်နိုင်နိုင်မလုဆောင်နိုင်တဲ့အချိန်အခါများပေါ်ပေါက်တတ်ပါလေဖျားရှင်အတွက်ကောင်းတဲ့အမှုတစ်ခုခုလုဆောင်မှုကြိုးစားတဲ့နေရာမှာဖျားရှင်ကခွင့်မပြုဘဲအခြားကိစ္စရတစ်ခုခုကိုလုဆောင်မှုလဲပြောင်းပြီးညွန်ကြားတာမျိုးလဲပြုရတတ်ပါလေဖျားသခင်ရဲ့အမှုတော်ဆောင်အများပြားကတော့ဒီလိုအတွေ့အကြုံမျိုးကြုံညတွေ့ကြဘူးပါပါဖျားရှင်ကပုံမူကောင်းမွန်တဲ့လမ်းကိုအမြဲညွှန်ပြတော်မူခဲ့တဲ့အတွက်ကျွန်တော်တို့လမ်းပြပို့ဆောင်တော်မူတဲ့ဖျားရှင်ကိုပုံမူခိုလုံမှုကိုးစားကြဖို့လိုအပ်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဖျားရှင်ဟာတကူတော်အနန္တညာတော်အနန္တနှင့်ပြည့်စုံတော်မူသောအရှင်ဖြစ်လို့ပါပဲ။ခြေတော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာရှင်လုကာရေးတဲ့တမန်တော်ဝုဒ္ဓကိုဖတ်ကြည့်တဲ့အခါမှာအခုရှင်ပေါလုတို့ဒုတိယသာသနာပြုခရီးမှာရှင်လုကာလည်းရှင်ပေါလုတို့အဖွဲ့နဲ့အတူရှိနေတဲ့ပုံပေါ်ပါတယ်။တမန်တော်ဝုဒ္ဓ16လောက်ကစပြီးရှင်ပေါလုတို့အဖွဲ့ကိုသူတို့လိုမှတ်တမ်းတင်ထားတာတွေ့ကြရပါ။သူတို့လိုမှတ်တမ်းတင်ဖော်ပြရမယ်အစားငါတို့ဆိုတဲ့စကားကိုအသုံးပြုတာတွေ့ကြရပါတယ်။တမန်တော်ဝုဒ္ဓအခန်းကြီး16အငယ်10ကစပြီးငါတို့ဆိုတဲ့စကားရက်ကိုအသုံးပြုလာတာတွေ့ကြရပါလိမ့်မယ်။ဒါကြောင့်ရှင်လုကာကသူတို့ဖိလိပ္ပိမြို့ကိုတွားကြတဲ့အကြောင်းအထူးအလေးပေးမှတ်တမ်းနေထားခဲ့တာပါဒီချိန်ကယူပါယုံထဲမှာရှင်ပေါလုမြင်ရတဲ့မာကီဒေါနီလူဆိုတာခရိယန်ဆရာဝန်လူကာဖြစ်ရမယ်လို့တမန်ကျမ်းစာကိုလေ့လာသူများကယုံကြည်ယူဆခဲ့ကြပါတယ်ရှင်လူကာရဲ့မှတ်တမ်းကိုလေ့လာတဲ့အခါမှာရှင်လူကာဖိလိပ္ပုမြို့ကစိတ်ဝင်တစားမှတ်တမ်းနေထားတာကိုကြည်ချင်းအားဖြင့်ရှင်လူကာဟာဖိလိပ္ပိမြို့အကြောင်းကောင်းကောင်းသိတဲ့ဖိလိပ္ပိမြို့သားတယောက်ဖြစ်ပုံရပါတယ်ဖိလိပ္ပိမြို့စေတက်သူเจ้าကအောင်လာခဲ့တဲ့ဆာဝွန်တယောက်ဖြစ်ပြီးတယောမြို့ကိုခရီးသွားရင်းရှင်ပေါလုတို့သာသနာပြုအဖွဲ့နဲ့တွေ့တဲ့အခါမှာပေါလုတရားကိုဟောလို့ခရီးရန်ဖြစ်လာပြီးတဲ့နောက်ပိုင်းမှာတယောမြို့မှာပဲအင်းဝင်ကလေးထွက်နေတဲ့ရှင်ပေါလုတို့အဖွဲ့နဲ့ပူးပေါင်းလာတာဖြစ်နိုင်ပါတယ်ဖိလိပ္ပိမြို့နယ်ဟာရောမအင်ပါယာရဲ့ကိုလိုနီတစ်ခုပါရောမတပ်ကြီးတပ်ဆွဲထားပြီးတော့ယောမလူမျိုးများမှဆင်းသက်လာတဲ့လူဦးရေကတဝက်ကျော်ကျော်လောက်ရှိပါတယ်ဒီကနေ့အထိခိမိတဲ့မြို့ကြီးတစ်မြို့ပါမြို့ရဲ့အနီးပတ်ဝန်းကျင်မှာ ရွှေငွေတတ်ထုတွင်များရှိတဲ့အတွက်စီးပွားရေးမှာကြော်ကြားပြီးကြွယ်ဝတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။ရှင်ဘောလူယောမမြို့မှာအကျဉ်းကျခံရစဉ်ဖိလိပ္ပိမြို့အသင်းတော်ကငွေကြေးနဲ့အခြားပစ္စည်းများထောက်ပံ့ခဲ့တဲ့အကြောင်းရှင်ဘောလူရဲ့မှတ်တမ်းမှာတွေ့ကြရပါမယ်။အခြားအသင်းတော်များတွေကထောက်ပံ့တဲ့အကြောင်းကိုတော့ကျွန်တော်တို့မှတ်တမ်းမှာမတွေ့ခဲ့ကြပါဘူးဖိလိပ္ပိမြို့မှာမှတ်သားစရာကောင်းတဲ့အချက်၄ခုရှိပါတယ်ပထမအချက်ကလူဒီဆိုတဲ့အမျိုးသမီးပြောင်းလဲလာတဲ့အကြောင်းပါမြစ်ကမ်းဘေးမှာရှင်ဘောလူတရားဟောစဉ်လူဒီပြောင်းလဲခဲ့တာပါဒုတိယအဖြစ်ပြက်ကအစေကအမျိုးသမီးငယ်တူရှင်ဘောလူနတ်ဆိုးကိုမောင်းထုတ်ပေးခဲ့တဲ့အဖြစ်ပြက်ပါတတိယအဖြစ်ပြက်ကတော့သံဃောင်းရန်အချိန်မှာကောင်းငင်တကိုးနဲ့မြေငလျင်ကြီးလှုပ်ပြီးပေါ်လူနဲ့တိလာတို့ချီနှောင်ထားတဲ့တန်ကြိုးများပြုတ်ကျလွတ်မြောက်သွားတဲ့အဖြစ်ပြက်ဖြစ်ပါတယ်စုထဖြစ်ရကတော့တပားမျိုးသားထောင်မှုကသခင်ယေရှုခရစ်ကိုမိမိကယ်တင်ရှင်အဖြစ်လက်ခံပြီးပြောင်းလဲသွားတဲ့အကြောင်းကိုကျွန်တော်တို့တွေ့ရှိကြရပါတယ်လူ့ဒီပြောင်းလဲခြင်းအကြောင်းကိုတမန်တော်ဝုဒ္ဓအခန်းကြီး16အငယ်73ကနေ74ကိုကျွန်တော်တို့ဖတ်ကြည့်ကြပါစို့ဥပုံနေနိုင်ငါတို့သည်မြို့ပြင်သို့ထွက်လင်ပထနာဇယစီးတရာမြင့်နာသို့သွား၍ထိုင်ပြီးမှထိုရ၌စီဝေးသောမိမတို့အားဟောပြောကြ၏ထိုအခါမောင်းသောအထက်အလိတ်ကိုရောင်းသောသွားသည့်မြို့သူလူသည့်အမည်ရှိသောမိမတစ်ယောက်သည်ဖျားသခင်ကိုကိုးဝယ်သောသူဖြစ်၍တရားနာစဉ်တွင်ပေါလုဟောပြောသောအရာကိုမိဝဲစီးကပ်စေခြင်းကသူ၏စိတ်နှလုံးကိုသခင်ဖျားဖွင့်တော်မူ၏ပေါလုကအမျိုးသမီးအုပ်စုကိုတရားဟောခဲ့တာပါအဲ့ဒီအမျိုးသမီးအုပ်စုတွေကလူတွေတယောက်ဖျားသခင်သူ့ရဲ့စိတ်နှလုံးကိုဖွင့်ခဲ့တဲ့အတွက်ယေရှုရှင်ကိုလက်ခံခဲ့တာဖြစ်ပါတယ်လက်ခံပြီးတာနဲ့ဇလန်းကအဆုံးမဟုတ်သေးပါဘူးတမန်တော်ဝုဒ္ဓခန်းကြီး16အခန်းငယ်15ကိုကျွန်တော်ဖတ်ပြပါစေထိုမိမသည်အိမ်သူအိမ်သားတို့နှင့်တကွဗတ္တိဇံကိုခံပြီးမှကျမအိမ်တို့ဝင်၍နေပါဟုတောင်းပန်လျက်ငါတို့ကိုအနိုင်ထက်သွေးဆောင်လေ၏လို့ဖော်ပြထားတာတွေ့ရပါတယ်အိမ်သူအိမ်သားလို့ဆိုတဲ့နေရာမှာလူတွေရဲ့မိသားစုတွေကိုဆိုလိုတာဖြစ်ပါလိမ့်မယ်။ဒါပေမဲ့စီးပွားရေးနဲ့ပတ်သက်နေတဲ့လူတွေလည်းပါကောင်းပါပါလိမ့်မယ်။အဲ့ဒီပုံစံအတိုင်းအင်္ဂလိပ်တရားတော်ပြန်ပွားခဲ့တာပါ။အဲ့ဒီဖြစ်ရဖြစ်ပေါ်စေဖို့တန်ရှင်သောဝိညာဉ်တော်ကပေါလုနဲ့အဖွဲ့ကိုဖိလိပ္ပိမြို့သို့ပို့ဆောင်ပေးခဲ့တာဖြစ်ပါလိမ့်မယ်။နောက်ဖြစ်ရတစ်ခုကိုဆက်ကြည့်ကြမယ်ဆိုရင်နတ်ဆိုးဆွဲနေတဲ့မင်းကလေးအကြောင်းပါပဲ။ပေါလုနဲ့သီလာတို့ကတရားဟောနေချိန်မှာအဲ့ဒီအမျိုးသမီးကလေးကလူလူပရိသတ်ကြီးကိုပေါ်လူခေါ်တဲ့တရားကိုနားထောင်ကြပါသူခေါ်တဲ့တရားဟာကယ်တင်ရှင်တရားပါလို့နောက်ကနေတကြောကြောနဲ့အော်ဟစ်ပြီးလိုက်နေပါတယ်မင်းကလေးပြောနေတဲ့စကားကအမှန်တရားဖြစ်ပေမဲ့နတ်ဆိုးကလှုံ့ဆော်အော်ဟစ်နေတာဆိုတော့ပေါ်လူနဲ့အဖွဲ့ကသူတို့အလိုမရှိကြပါဘူးလူလူအပေါ်ထိရောက်မှုပေါ့သွားမှာစိုးလို့ဖြစ်ပါလိမ့်မယ်ဒါကြောင့်ပေါ်လူကနတ်ဆိုးကိုသခင်ယေရှုခရစ်နာမတော်အားဖြင့်ထွက်သွားလို့နှင်ထုတ်လိုက်ပါတယ်နာဆူဆွဲနေတဲ့မင်းကလေးလဲအကောင်းပဂတိဖြစ်သွားခဲ့ပါပြီတကယ်တော့ဝန်သားစရာပဲမဟုတ်ပါလားဒါပေမဲ့အဲ့ဒီလိုမဖြစ်ခဲ့ပါဘူးဖြစ်ပုံကဒီလိုပါနာဆူဆွဲနေတဲ့မင်းကလေးကိုအသုံးပြုနေတဲ့အဖွဲ့ကအခုတော့အဲ့ဒီမင်းကလေးကိုလက်လွတ်လိုက်ရပါပြီဒါကြောင့်စီးပွားရေးသမားတွေကဒေါသထွက်ကြတာပေါ့ဗျာဒေါသထွက်တော့ဘာလုပ်ကြပါသလဲသူတို့လုပ်နေကြအတိုင်းပေါ့ဗျာမတရားသက်သေတွေခေါ်လာပြီးမတရားသက်သေခံဆွဲချက်တွေနဲ့ကလိညာဆင်ပြီးယောမအာနာပိုင်းတွေကိုတိုင်တန်းလိုက်ကြတာပေါ့သူတို့ရဲ့ဆွဲချက်ကဘယ်လိုဆွဲချက်တင်ထားပါသလဲတမန်တော်ဝုဒ္ဓအခန်းကြီး16အခန်းငယ်20အနေ21ကိုကျွန်တော်ဖတ်ပြပါမယ်ဤသူတို့သည်ယူရလူဖြစ်လျက်ငါတို့ကိုနှောင့်ယှက်တတ်ပါ၏ယောမလူဖြစ်သောငါတို့သည်မခံမယူအပ်သောဘာသာထုံးတမ်းများကိုဟောပြောသွန်သင်ကြပါ၏လို့တိုင်တန်းလိုက်ပါတယ်တိုင်တန်းုံနဲ့မကသေးပါဘူးလူလူကြီးယုံရင်းစံကဖြစ်အောင်ပြုလုပ်ပြီးပေါ်လူကိုစစ်ကဲမင်းထံသို့ပို့ဆောင်ပေးခဲ့ကြပါတယ်။ဘယ်နည်းဘယ်ပုံနဲ့စီစီကြတယ်ဆိုတာကတော့ကျွန်တော်တို့တိကျကြမသိရပါဘူး။စီရင်ချက်ချလိုက်ပုံကတော့ကြိမ်လုံးနဲ့ရိုက်ပြီးမှအကျဉ်းတောင်မှချုံနှောင်ထားစေဆိုတဲ့အမိန့်ပါပဲ။ဒါကြောင့်ကြိမ်လုံးနဲ့ရိုက်ပြီးမှထောင်သွင်းအကျဉ်းချခဲ့တဲ့အပြင်ထောင်ထဲမှာလည်းခြိဆိုင်တွေခတ်ပြီး၆ပေါက်ထဲမှာထည့်ထားပြီးအမျိုးမျိုးနှင်းစဲနှိပ်စက်ကြတာတွေ့ကြရပါတယ်။ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာပေါ်လူနဲ့တိလာတို့အကျဉ်းထောင်ထဲမှာဆွဲထားလို့မရပါဘူး။ညသကောင်အချိန်ရောက်လာပါပြီ။ပေါ်လူနဲ့တိလာတို့အဲ့လိုမရကြပါဘူး။ဒါပေမဲ့စိတ်မပြတ်ပါဘူး။သူတို့ဘာလုပ်ကြတယ်ထင်ပါသလဲ။ညသကောင်အချိန်မှာတချင်းဆိုပြီးဖျားရှင်ဂုံတော်ကိုအားရပါရချီးမွမ်းရင်းနဲ့ဆူတောင်းခဲ့ကြပါလေ။အကျဉ်းသားတွေအားလုံးကအဲ့ရကနိုးလာပြီးတချင်းတန်တွေကိုနားထောင်နေကြတဲ့အချိန်မှာ
မထင်မမှဖဲမြေငလျင်ကြီးအကြီးကျယ်လှုပ်လာပါတော့တယ်ခင်ဗျာငလျင်တော်တော်ပြင်းထန်မှုမှာပဲထောင်တွေပြိုကျပြီးတကားတွေပွင့်ထွက်ကုန်ပါလေထောင်သားတွေလည်းလွတ်ထွက်သွားပါပြီအဲ့ဒီအချိန်မှာထောင်မူးကြီးကလည်းကြပြာကြရနဲ့ထောင်ကိုသွားကြည့်တာပေါ့ထောင်ကိုရောက်တော့အကျဉ်ဆောင်တွေပြိုကျပြီးအကျဉ်းသားတွေလွတ်မြောက်သွားတဲ့အခါဒီပြိမှုအတွက်တော့သူများအသက်မခံဘူးကိုကိုကိုတတ်တည်တော့မယ်လို့ဒါနဲ့ကိုကိုကိုအဆုံးစီရင်မှုဆုံးဖြတ်ပြီးဒါနဲ့ကိုကိုကိုတတ်ဖို့ကြံနေတဲ့အချိန်မှာချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာရှင်ဘောလူကထောင်မူးကြီးကိုကိုကိုကိုမတတ်ပါနဲ့ငါတို့အပေါင်းတို့ဒီရှိကြရည်လို့အော်ဟစ်လိုက်ပါလေအဲ့ဒီအချိန်မှာထောင်မူးကြီးမိခွက်နဲ့အချုပ်သားတွေကိုလိုက်ရှာကြည့်တာပေါ့ခင်ဗျာတရားမှထွက်မပြေးကြပါဘူးအဲ့ဒီချိန်မှာထောင်မူးကြီးကပေါ်လူထံပြန်ပြေးလာပြီးဘယ်လိုပြောလိုက်ပါသလဲတမန်တော်ဝုဒ္ဓခန်းကြီး16အခန်းငယ်30မှာသခင်အကျွန်ုပ်ဒီကဲ့တင်ခြင်းတို့ရောက်အံ့သောငါအဘယ်သို့ပြုရပါမည်နည်းဟုမေးလိုက်ပါတယ်ခင်ဗျာဟေလိသလူမျိုးတွေမှာရှာမတွေ့တဲ့ကဲ့တင်ခြင်းသူတို့မှာမရှိတဲ့ကဲ့တင်ခြင်းပေါ်လူနဲ့တိလမှာရှိနေတယ်ဒါကြောင့်ပေါ်လူရဲ့အဖြေကတမန်တော်ဝုဒ္ဓခန်းကြီး16အခန်းငယ်31မှာသခင်ယေရှုခရစ်ကိုယုံကြည်လောယုံကြည်လင်သင်နှင့်အိမ်သူအိမ်သားပေါင်းတို့ဒီကဲတင်ခြင်းတို့ရောက်ကြလိမ့်မည်လို့အတူဆုံးနဲ့အထီရောက်ဆုံးတရားဟောချက်ကိုဟောလိုက်ပါလေအဲ့ဒီအဖြေကိုကြားတဲ့နောက်ထောင်မူးကပေါလုနဲ့သီလာတို့ကိုသူ့အိမ်ကိုခေါ်သွားပြီးသူတို့ရဲ့ဒဏ်ရာတွေကိုဆေးကြောတုတ်တင်ပေးဖို့မကတရုတရပြုစုကျွေးမွေးခဲ့ပါလေညာတွင်ချင်းပဲထောင်မူးနဲ့မိသားစုများနှစ်ချင်းမင်္ဂလာခံယူလိုက်ကြတာတွေ့ကြပါတယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာပေါလုနဲ့သီလာတို့အရှုံးပေါ်နေတဲ့ဘဝကနေကောင်းကြီးမင်္ဂလာခံစားရတဲ့ဘဝကိုဘုရားသခင်ကအသွင်ပြောင်းပေးလိုက်ပါပြီ။ပေါလုနဲ့သီလသူတို့ခံရတဲ့အရာတွေကတရားမျှတမှုမရှိခဲ့တာကတကြောင်။နောင်အစင်လာဖြစ်ပြီးဖိလိပ္ပိအသင်းတော်ကိုနှောက်ယှက်မှဆိုးတဲ့အတွက်ယောမလူဖြစ်တဲ့ငါတို့ကိုဒီလိုညှင်းဆဲတာညှင်းဆဲရင်တာမန်အသင်းသားတွေအတွက်ဘလောက်အန္တရာယ်များတယ်လဲဆိုတာစဉ်းစားကြည့်ပါ။ဒါကြောင့်ပေါလုတို့ကသူတို့ကိုထောင်ချတဲ့သူများကိုကိုယ်တိုင်လာရောက်တောင်းပန်ရမယ်လို့ပြောလိုက်ပါတယ်တောင်းဆိုလိုက်တဲ့အတိုင်းထောင်ချသူများကကိုယ်တိုင်လာရောက်ပြီးတောင်းပန်ခဲ့ရပါတယ်တိလာတို့ဖိလိပ္ပိမြို့ကနေတက်တာလောနီမြို့သို့ထွက်သွားခဲ့ကြပါပြီယာတုံရဲ့နေအိမ်မှာတော်တော်ကြာကြာနေထိုင်ရင်းတရားဒေသနာဆက်လက်ဟောကြားခဲ့ကြပါတယ်တက်တာလောနီမြို့မှာတက်တာလောနီမြို့မှာလည်းရုံရင်ခတ်တဲ့လူအုပ်ကြီးနဲ့တွေ့ရပြန်လို့ညာကြီးမင်းကြီးမြို့တွေကထွက်ပြေးခဲ့ကြပြန်ပါတယ်သူတို့အတွက်တော့ဒီလိုအဖြစ်ပြက်တွေဟာရိုးနေပါပြီအခုခါတတလောနီမျိုးကနေဗေရီမျိုးကိုရောက်လာခဲ့ကြပြန်ပါပြီရှင်ပေါလုကဗေရီမျိုးသားတွေအကြောင်းမှတ်တမ်းနှင်ထားပုံကိုတာမကျမ်းစာမှာဖတ်ပြပါရစေတမန်တော်ဝုဒ္ဓခန်းကြီး18အခန်းငယ်17မှာဖြစ်ပါတယ်ဗေရီမျိုးသားတို့ဒီတတလောနီမျိုးသားတို့တဲ့ထူးမြတ်သဖြင့်အလွန်ကြည်ညိုသောစေတနာစိတ်နဲ့နှုတ်ကပတ်တရားတို့ကိုခံယူ၍မှန်သည်မမှန်သည်ကိုသိခြင်းကကျမ်းစာကိုနေ့တိုင်းအစဉ်စေ့စေ့ကြည့်ရှုကြ၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်ခင်ဗျာတခါဆက်ပြီးတမန်တော်ဝုဒ္ဓခန်းကြီး18အခန်းငယ်7မှာဘယ်လိုမှတ်တမ်းတင်ထားသလဲဆိုတော့ယူဒလူအများတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏ယူဒလူအများတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏အသက်ရေထင်ရှားသောခေလသမိန်းမတို့နှင့်ယောက်ျားအများတို့သည်လည်းယုံကြည်ကြ၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်ပေါလုနဲ့သီလာတို့ဗေရီမြို့မှာငြိမ်ငြိမ်ချမ်းချမ်းနဲ့အောင်မြင်မှုရရှိလို့စိတ်ချမ်းသာမှုတွေတွေ့ကြုံရပေမဲ့အချိန်သိပ်မကြာလိုက်ပါဘူးတတလောနီမြို့ကရန်သူများရောက်ရှိလာပြီးနှောင့်ယှက်ကြလို့ဗေရီမြို့ကနေနှင်းထုတ်ခြင်းကိုခံကြရပြန်ပါပြီပေါလုသွားတဲ့ခီးစဉ်တစ်လျှောက်စဉ်းစားကြည့်ပါရောက်လျာတိုင်းမှာဆန့်ကျင်သူတွေနဲ့တွေ့ကြပေမဲ့နေရာတိုင်းမှာလည်းယုံကြည်လက်ခံသူများလည်းရှိတာကိုတွေ့ကြရပါတယ်ဥပမာအနေနဲ့ကြည့်မယ်ဆိုရင်ဖိလိပ္ပိအမျိုးသမီးလူဒိထောင်မှုမိသားစုများတက်တာလောနီမျိုးကိုကြည့်လိုက်ပါအောင်ယာတုံကိုတွေ့ရပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့တကယ်ဝမ်းသာစရာပါပဲကျွန်တော်တို့အတွက်ဂျေဇုတော်အနန္တရှိနေပါတယ်ယေရှုရှင်ကိုယုံကြည်လက်ခံရင်ကျွန်တော်တို့ကယ်တင်ခြင်းရကြပါလိမ့်မယ်ကယ်တင်ခြင်းရဖို့ဆိုတာခဲရခဲစစ်ကြီးမဟုတ်ပါဘူးဖိလိပ္ပိမျိုးကထောင်မှုကြီးကိုကြည့်ပါကယ်တင်ခြင်းရရှိသွားခဲ့ပါပြီဖိလိပ္ပုကထောင်မူးကြီးကယ်တင်ခြင်းရသွားသလိုကျွန်တော်တို့လည်းသခင်ယေရှုခရစ်ကိုယုံကြည်မယ်လက်ခံမယ်ဆိုရင်အမှန်တကယ်ကယ်တင်ခြင်းရကြပါလိမ့်မယ်သခင်ယေရှုခရစ်ကိုယုံကြည်ခြင်းအပြင်ကယ်တင်ခြင်းရရှိနိုင်ကြပါစေလို့ဆုတောင်းဆန္ဒပြုပြီးဒီကုန်းချုပ်ပါတယ်အာမင
်
တ်တရှိများရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါလေ။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116 တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ချင်းဖြစ်ပါတယ်ရှင်။
AWR မြွန်လင်းချင်းအတံကို나တော့တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ